ိုင်းနိုင်ငံရဲ့ဝန်ကြီးရဲ့ပြောဆိုချက်တွေနဲ့ပတ်သက်ပြီးထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးလင်တို့ကိုဥကျော်သောညကဆက်သွယ်မေးမြန်းထားပါတယ
်။သောတာရှင်များခင်ဗျာမြန်မာနိုင်ငံကိုမနေ့ကပြုံးစားကြီးတည့်တာခီးစဉ်ဖြစ်နေတွားရောက်ခဲ့တဲ့ထိုင်းနိုင်ငံဝန်ကြီးချုပ်သာဆင်ရှင်နာဝတ်နဲ့အတူလိုက်ပါသွားတဲ့အဖွဲ့ထဲမှာအဖွဲ့ဝင်တဦးအဖြစ်ပါဝင်ခဲ့တဲ့ထိုင်းနိုင်ငံသားရေးဝန်ကြီးကန်တာတီစူပါမွန်ကောင်းဟာခီးစဉ်တွင်မြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းနဲ့တွေ့ဆုံခဲ့ပါလေ။ဒေါ်ဆန်းစုကြည်ကိုအကျယ်ကျုပ်ချထားတဲ့ကာလကိုအချိန်ထပ်တိုးလိုက်တဲ့အတွက်ထိုင်းဝန်ကြီးကသူစိတ်ပြက်မိကြောင်းနဲ့ပြန်လှုပ်ပေးဖို့ရန်မြန်မာနိုင်ငံကိုတိုက်တွန်းလာတဲ့ပတ်သက်ပြီးဝန်ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ KT Washington ကို VOA ကမေးမြန်းရမှာသူက
After the full session he met Prime Minister Soe Win.And later on with Foreign Minister Yan Win.
ညနာဆုံးကြီးအားလုံးတွေ့ဆုံကြည့်တဲ့နောက်မှာဝင်းကြီးစူပါမွန်ကောင်းဟာဝင်းကြီးချုပ်ဗိုလ်ချုပ်ကြီးစိုးဝင်းနဲ့ပထမတွေ့ပါတယ်။ဒီနောက်နိုင်ငံသားကြီးဝင်းကြီးဦးညံဝင်းနဲ့တွေ့ပါတယ်။သူနဲ့ဦးညံဝင်းနဲ့ဆွေးနွေးတဲ့အထက်မှာဒေါ်အောင်ဆန်းစုကြည်ကိုအကျယ်ကျုပ်ကနေပြန်လှုပ်ပေးရေးလဲပါဝင်ပါတယ်။ဒီကနေ့ညနေကထိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်တဲ့ထိုင်းနိုင်ငံသားကြီးဝင်းကြီးသတင်းစာရှင်းလင်းပွဲမှာဝင်းကြီးကမေလာတုန်းကလာစဉ်ကလေးကဒေါ်အောင်ဆန်းစုကြည်ကိုလွှတ်မယ်ဆိုတာကိုသူတို့မျှော်လင့်ခဲ့တဲ့အကြောင်းဒါပေမဲ့အဲ့ဒီအစားအချိန်ထပ်တိုးလိုက်တဲ့အတွက်ထိုင်းကလည်းစိတ်ပြက်မိတဲ့အကြောင်းထိုင်းရဲ့ယက်တီချက်ဟာတခြားအာဆီယံနိုင်ငံတွေရဲ့ယက်တီချက်အတိုင်းပဲမပြောင်းလဲတဲ့အကြောင်းအဲ့ဒါကတော့မြန်မာနိုင်ငံမှာဒီမိုကရေစီရရှိရေးအတွက်ပြန်လည်တင်မြှားရေးလုပ်ငန်းစဉ်အတီအလင်းအကောင့်ထဲပေါ်လာဖို့နဲ့ဒေါ်အောင်ဆန်းစုကြည်ကိုနေအိမ်ကျဲချုပ်ကပြန်လှုပ်ပေးရလို့ပဲဖြစ်တဲ့အကြောင်းကိုအကျယ်တဝင့်ပြောကြားသွားပါတယ်ဒေါ်အောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ထိုင်းနိုင်ငံသားကြီးဝင်းကြီးရဲ့ပြောကြားချက်နဲ့ပတ်သက်ပြီး NLD အဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဦးလွင်ရဲ့သဘောထားအမြင်ကိုမေးမြန်းကြည့်ရအ
ဲလွတ်မယ်လို့ပြောလဲနေပေါ့အဲကြာပြီကျွန်တော်တို့လည်းပြောလဲနေရပေါ့ဒါဥပဒေကပြောလို့ရှိရင်ဒါတို့ကြာကြာဒီလိုတနေ့တနေ့ကလုံနေလို့မရဘူးဒါဥပဒေကသုံးကာလမရရတယ်အဲ့တော့တနေ့လွတ်ရမှာပဲဒါလွတ်ဖို့ဆိုတာကဒါပြောလဲထားပြီးသားဆိုတာဒီဟာကိုအခြေခံပြီးပြောတာပ
ါထိုင်းနိုင်ငံရဲ့ရတ္တိတက်ကမပြောင်းလဲဘူးဆိုတာကိုပြောခွင့်ရပုဂ္ဂိုလ်ဖြစ်တဲ့ KT Washington က
our position is quite clear he referred the situation
ကျွန်တော်တို့ရဲ့ရတ္တိတက်ကပြတ်သားပါတယ်ပြောင်းလဲမှုမရှိပါဘူ
း they our suggestion into consideration that is quite clear no specification
မြန်မာနိုင်ငံဟာအရင်ကဒေါ်အောင်ဆန်းစုကြည်ပြန်လှည့်ရေးကိစ္စကိုသူ့ရဲ့ပြည်တွင်းရေးလို့သဘောထားနေရကအခုကျွန်တော်တို့ပြောဆိုလာတာကိုလက်ခံလာပါတယ်စဉ်းစားလာပါတယ်ဒီအတွက်ဒါဟာမြန်မာနိုင်ငံကအရင်ကထားရှိတဲ့ယက်တီချက်ကနေလမ်းပြောင်းသွားတယ်လို့ဆိုနိုင်ပါတယ်ဒါဟာကောင်းတဲ့လက္ခဏာတရားဖြစ်တယ်လို့ထိုင်းနိုင်ငံသားကြီးဝင်ကြီးကမှတ်ချက်ပြုခဲ့ပါတယ်